ဒီကနေ့စတင်လိုက်တဲ့သမ္မတဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွေမှာတော့အခြေပြင်ဖြစ်စရာကြီးကြုံရတဲ့မြေဆုံရေးကတာစီမံကိန်းကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့တရင်းတွေထွက်ပေါ်နေပါတယ်။ဒီကနေ့မနက်ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်မတော်ကော်မတီဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လန်းတို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့လေးစိတ်မှပို့ဆောင်လို့ဆက်ကြကြပါ။တရုတ်နိုင်ငံခီးစဉ်မှာတော့သမ္မတဦးတင်ကျော်နဲ့ဇနီးအဖြစ်ဝန်ကြီးဦးကျော်တင့်ဆွေဒေါက်တာတန်းနဲ့ဦးဝင်းခိုင်ပြည်ဝန်ကြီးဦးကျော်တင်ကျောက်ပြူသူစီဝိုင်းဆိုစီမံခန့်ခွဲမှုကွန်ပျူတာဒေါက်တာစိုးဝင်းနဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားတဲ့အကြောင်းနဲ့သမ္မတရုံးကတင်းထုတ်ပြန်ထားပါတယ်။သမ္မတရှိချင်းဖြစ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့ခီးစဉ်ဟာတနင်္ဂနွေချစ်ချင်းရေးနဲ့ယင်းနှစ်မြောက်နယ်မှုတွေတိုးမြင့်မှုရည်ရွယ်ထားကြောင်းပြောဆိုထားရတယ်လေ။ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ပချင်းပြည်နယ်မြစ်ဆုံဒေသမှာကျောင်းနိုင်ငံကတည်ဆောက်ဖို့စီစဉ်ထားပေမဲ့ကန့်ကွက်မှုတွေကြောင့်2017ခုနှစ်ကကရပ်ဆိုင်ထားတဲ့စီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးကြည့်နိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။မြေကဝါ6000ထုတ်လုပ်သွားမဲ့စီမံကိန်းကိုဆက်မလုပ်ဖို့အပြန်အလှန်တွေနဲ့တခြားစီးပွားရေးခွင့်လမ်းတွေပေးဖို့ညှိနှိုင်းဖို့ရှိတယ်လို့လည်းရိုက်တာသတင်းကတရုတ်နဲ့မြန်မာတာဝန်ရှိသူတွေကိုကူကဖော်ပြခဲ့တာပါ။စီမံကိန်းကြောင့်သဘောပေါက်ခြင်းနဲ့ဒေသခံတွေရဲ့လူငယ်မှုဘဝတွေကိုရက်ကန်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေကြီးကြီးပေါ်ပေါက်ခဲ့ရတာကသမ္မတဦးသိစိန်လက်ထက်မှာစီမံကိန်းကိုဆိုင်းငံ့ထားတာဖြစ်ပါတယ်။မြန်မာဒီမိုကရေစီဖွဲ့ချုပ်အန်ဂျီဆူရတေလက်ထက်မှာလည်းစီမံကိန်းကိုဆက်လက်ရဆိုင်းထားပြီးပြန်လည်သုံးသပ်မှုတွေလွှတ်ဆောင်နေသလိုတရုတ်နိုင်ငံဘက်ကတော့စီမံကိန်းကိုအကောင့်တက်ခွန်နိုင်ရေးမကြတဲ့အချိန်ထိဖိအားပေးကြိုက်တွန်းမှုတွေလည်းရှိနေခဲ့ပါတယ်။